ှမ်းပြည်နယ်မြောက်ပိုင်းရှေ့ပိုင်းနဲ့ကင်းပြည်နယ်အတွင်းမှာအစိုးရကင်မရွန်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကြတိုက်ပွဲဖြစ်ပွားတဲ့သတင်းတွေကိုစူးစီးတင်ပြပါမယ်။ကျွန်တော်မိုးစောပါ။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်မှာပြီးခဲ့တဲ့တောက်ကြနေ့ကကျမ်းပေါ်ရင်တန်းကို TNL ခေါ်တန်းပလောင်တပ်ဖွဲ့ကတိုက်ခိုက်ခဲ့တဲ့နောက်ဒီနေ့ထိတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာပါဒီနေ့ဖြစ်ပွားတဲ့တိုက်ပွဲအခြေအနေကို TNL ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ချော်ကအခုလိုပြောပါတယ
်ဟုတ်ကဲ့ဒီနေ့မှာလည်းကုတ်ခိုင်မြို့နယ်ရှီမော်ကြီးဟာတနတဲ့ပွဲဖြစ်သွားတယ်ဖြစ်တယ်ဟာမနေ့စနေ15လောက်ကနေစနေ25ထိပေါ့အဲ့ဒါကမြန်မာစစ်တပ်မှရှိရှိဖတ်တော့ရောနေတဲ့အဲ့လိုက်မှကျွန်တော်ရှိတဲ့နေရာအံဘက်ကိုလာရောက်260တက်ခဲ့တဲ့ပုံချပေါ်ဒီနံပါတ်ကတက်ကနေဖတ်တော့ရောဒီရှင်မိုဘိုင်းအနာပဝင်ကျမှာလောလည်းမကြီးဒီကနေနေလေတီပဲစတဲ့ကြီးလောရှိပြီ
ဒီလ3ရက်နေ့မနေ့ပိုင်းကလည်းကုတ်ခိုင်မြို့နယ်ကောင်းနေကြီးရွာနီးမှာနိုင်ဝဲလောက်တိုက်ပွဲဖြစ်ပွားခဲ့ကြောင်းပြောပါတယ်လောလောဆယ်မှာတော့အစိုးရနဲ့ KIA ကချင်း TNL တအန်းပလောင် MNDAA ကိုကန် AA ရခိုင်အဖွဲ့တွေကြားမှာ bilateral call နှစ်ဖက်အပြည့်အစုံချုပ်ချုပ်ဆိုနိုင်ရေးဆွေးနွေးပွဲတွေဟာရပ်တန့်နေပါတယ်။ဒီလ3ရက်နေ့မှာပဲရှမ်းပြည်နယ်အရှေ့ပိုင်းမိုင်းဆက်ခရိုင်ပုံပါချင်းမြို့နယ်အတွင်းမှာ NCA call အပြည့်အစုံချုပ်လက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS တပ်ဖွဲ့တွေနဲ့အစိုးရတပ်အကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲအခြေအနေကို RCSS ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးဆိုင်ခန်းဆိုင်ကအခုလိုပြောပါတယ
်။မနေ့ကစနေနေ့ကနေဒီ7နာရီလောက်ထိပါဖြစ်တယ်ခင်ဗျာ။ဒီတရင်ခလရ65ရဲ့နောက် PGF 1000ခွင့်ရယ်ပေါ့နော်။ PGF 1000ခွင့်ရယ်တို့ကကျွန်တော်စီကို60မော်တာနဲ့ပြစ်တယ်နောက်ဒီ40mm M79 တွေနဲ့ပြစ်တယ်ခင်ဗျာ။နောက်တို့လူတွေထပ်ဖြည့်တယ်။ဖြည့်တော့တို့7နာရီဝန်းကျင်တော့မှကျွန်တော်ကတို့အစည်းအဝေးမှာတော့တက်ဆုပ်ပေးလိုက်တာပေါ့ဒီအခုလောလောဆယ်ကျတော့မဖြစ်တော့ခင်ဗျငြိမ်နေတယ်ငြိမ်တဲ့အနေအထားရှိနေဒီမဲ့ဇူရိုဖိုက်ကျတော့မဆုပ်သေးပါဘူးကျွန်တော်ဖက်ကလည်းဟိုခွာပေးထားလိုက်တာပေါ့နော
် RCSS ဘဟုကတော့တိုက်ပွဲထပ်မဖြစ်အောင်ထိမ့်သိမ်းဆောင်ရွက်ဖို့အတွက်အောက်ခြေတပ်တွေကိုညွှန်ကြားထားကြောင်းပြောပါတယ်ဒီတိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်လို့တမ်ဘော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်ဇွန်မင်းထွန်းက VOA ကိုအခုလိုပြောပါတယ်
မနေ့ကတော့ကျွန်တော် RCSS နဲ့ဖြစ်ခဲ့တာရှိတယ်။သူကတော့ကျွန်တော်မိုင်းတော်ထဲမှာခြေတော်ရာဖျားနီးဒီ RCSS ဖေးအယောက်20ကျော်30လောက်နေပါရောက်တယ်။အင်းဒီကျော်လုံးရောက်ရှိနေတာပေါ့။ရောက်ရှိနေတော့တရင်ရကျွန်တော်နေနေဆူမွေးလုပ်တဲ့အခါမှာထိတိမဖြစ်တဲ့နှစ်ဖက်ထိကြတဲ့အရာရှိလို့မရှိပါဘူး။မနေ့ကမနေ့ခုနကဝင်တဲ့အချိန်တော့မှဖြစ်ပါတယ်။
TNL နဲ့ဖြစ်ပွားတဲ့တိုက်ပွဲသတင်းကိုတော့အသေးစိတ်မရရှိသေးကြောင်းနဲ့တရင်ပြည်နယ်ဖာပွန်ဘက်မှာလည်းမနေ့ကကရင်မျိုးသားစီယုံ KNU တပ်ဖွဲ့နဲ့တိုက်ပွဲဖြစ်ပွားခဲ့ကြောင်းဗိုလ်မှူးချုပ်ဇော်မင်းထွန်းကဆက်ပြောပါတယ
် KNU နဲ့တော့ဖာပွန်ဘက်မှာတော့ဒီနေ့ကတော့နေ့လယ်တနားရီလောက်မှဖြစ်ခဲ့ရတော့ရှိတယ်ဒီတော့ကိုတုံဝဲထနာလီမှာပဲအဲ့မှာကျွန်တော်စခန်းပဝန်ကျင်းရှင်းနေတယ်မှာစခန်းရဲ့အရှိတောင်ဝမီဒီယာနေရာလောက်ကနေပေါ့ကြာ KNU ငါးဦးလောက်ကဒါရောက်ပြစ်ခတ်တာဖြစ်ပါတယ်ဒါရောက်ပြစ်ခတ်တဲ့ team ဖြစ်တာဖြစ်ပါတယ
် KNU ဘက်ကမင်းမြန်းနိုင်ဖို့ဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူးလက်ရှိဖြစ်ပွားတဲ့တိုက်ပွဲတွေဟာ COVID-19 ရောဂါကာကွယ်ထိန်းချုပ်ရေးအတွက်အစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကြားပူးပေါင်းဆောင်ရွက်ဖို့နဲ့ဒီကာလအတွင်းအပြစ်ကတ်ရပ်ဆဲကြောင်းကြေညာထားချိန်မှာဖြစ်ပွားတဲ့တိုက်ပွဲတွေလည်းဖြစ်ပါတယ်ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်